ရွေးကောက်ပွဲမှာမဲမပေးပဲတပိတ်မှောက်ဖို့စီယုံလှုံ့ဆော်တာဟာလက်ရှိရွေးကောက်ပွဲဥပဒေရဲ့ပြစ်မှုကိုမြောက်ပြီးထောင်ဒဏ်နဲ့ငွေဒဏ်နှစ်ရက်စလုံးနဲ့အရေးယူအပြစ်ပေးလို့ရတယ်လို့မြန်မာအစိုးရပိုင်းသတင်းစာမှာဒီကနေ့ဖော်ပြရေးသားခဲ့ပါတယ်။ရွေးကောက်ပွဲကိုတပိတ်မှောက်မယ်လို့ပြောထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအထူးကပြစ်မှတ်ထားပြီးရေးသားတာဖြစ်တယ်လို့လည်းယူဆရပါတယ်။ရွေးကောက်ပွဲမှာမဲပေးတာမပေးတာဟာရွေးကောက်ပွဲဆိုင်ရာအခွင့်အရေးဆိုပြီးလို့ပြဋ္ဌာန်းထားပေမဲ့ရွေးကောက်ပွဲမှာမဲမပေးဖို့စီယုံလှုံ့ဆော်မယ်ဆိုရင်တော့မဲဆန္ဒရှင်တွေရဲ့အခွင့်အရေးလွတ်လပ်စွာသုံးစွဲလို့မရအောင်မလျော်ဩဇာသုံးပြီးဆောင်ရွက်တာဖြစ်တယ်လို့လည်းရေးထားပါတယ်။ဒီအတိုင်းဆိုရင်လက်ရှိရွေးကောက်ပွဲဥပဒေအရအရေးယူအပြစ်ပေးလို့ရတယ်လို့လည်းဖော်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညံဝင်းကတော့သူတို့အမြင်မှာတော့ရွေးကောက်ပွဲကိုတပိတ်မှောက်တာဟာဥပဒေကိုချိုးဖောက်တာမဟုတ်ဘူးလို့ပြောပါတယ်။
ကျွန်တော်တို့ပြောတာတော့ညီတယ်ဗျ။သူပြောချင်တဲ့စကားလုံးကိုကျွန်တော်တို့လုံးဝမပြောဘူး။ကျွန်တော်ပြောတာမဲပေးနိုင်တယ်မဲမပေးလည်းနေနိုင်တယ်ဒါပဲ။ white out လုပ်တာကျွန်တော်တို့ကိုယ်လူနဲ့ကိုယ်လုပ်တာ။နောက်ကိုယ် supporter နဲ့လုပ်တာ။ဘာဥတွေမှချိုးဖောက်တာမရှိဘူး။
မြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညံဝင်းပြောပြသွားတာပါရှင်အထိတ်အသင့်ခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်တောင်းဆန်းစုကြည်ကတော့ရွေးကောက်ပွဲမှာမဲပေးခွင့်ရှိတယ်လို့မဲမပေးဘဲနေခွင့်လည်းရှိတယ်လို့သူနဲ့တွေ့ဆုံခဲ့တဲ့ဦးညံဝင်းကတစ်ဆင့်လူစုကိုစကားပါခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့မြန်မာဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေဟာအနေနဲ့အရရက်ကိုဆင်းပြီးတော့ရွေးကောက်ပွဲတပိတ်မှောက်ရေးအစီအစဉ်တွေကိုလှုပ်ရှားဆောင်ရွက်နေတာပါနောက်တစ်ချက်ကတော့မြန်မာဒီမိုကရေစီအဖွဲ့ချုပ်ဟာပါတီပြက်ပြဲမှုမရှိသေးဘူးလို့ပြောဆိုနေတာတွေဟာဥပဒေပါပြဋ္ဌာန်းချက်တွေကိုမျက်ကွယ်ပြုနေတာဖြစ်ပြီးလူတို့ကိုထင်အောင်ထင်မှဖြစ်အောင်လုပ်နေတာလို့ဥပဒေလေးလာသူတူဆိုတဲ့စာရေးသူကဒီကနေ့အစိုးရသတင်းစာတွေမှာရေးသားထားပါတယ်။စစ်အစိုးရသတင်းစာပါဆောင်းပါးတွေဟာစစ်အစိုးရရဲ့သဘောထားကြေညာချက်တော့မဟုတ်ပေမဲ့ဒီဆောင်းပါးတွေဟာစစ်အစိုးရရဲ့သဘောထားကိုထင်ဟပ်လေးရှိတယ်လို့လေးလာသူတွေကပြောပါတယ်ရှင်။